Algeria သမ္မတ Abdelaziz Bouteflika ဟာရာထူးကနေနှုတ်ထွက်သွားပြီလို့အစိုးရသတင်းဌာန APS မှာအင်္ဂါနေ့ကဖော်ပြထားပါတယ်။အစိုးရအပြောင်းအလဲလုပ်ဖို့ Algeria နိုင်ငံတဝန်းသတင်း6ပတ်ကြာဆန္ဒပြမှုတွေနောက်ပိုင်းကာလတာရှည်သမ္မတတာဝန်ယူထားတဲ့ Bouteflika ကိုအချိန်မဖြုတ်မဲနဲ့ချက်ချင်းနှုတ်ထွက်ပေးဖို့ကာကွယ်ရေးဝန်ကြီးဌာနကတောင်းဆိုလိုက်ပြီးသိမ့်မကြခင်မှာပဲအခုလိုနှုတ်ထွက်ကြောင်းကြေညာချက်ထွက်လာတာဖြစ်ပါတယ်။ရာနဲ့ချီတဲ့ Algeria ပြည်သူတွေဟာအောင်းမွေးခံဖို့အတွက်မြို့တော် Algiers ရဲ့ဗဟိုစားတဲ့ကြီးမှာအင်္ဂါညပိုင်းကဆူဝေးခဲ့ကြပါတယ်။အခု Algeria ရဲ့အနာဂတ်ဟာပြည်သူပြည်သူတွေပေါ်မှာမူတည်နေပြီလို့ American ပြည်ထောင်စုကပြောပါတယ်။သူနှုတ်ထွက်မှုကိုတည်ဝင်ဆောင်ရွက်ဖို့အတွက် Algeria ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာကောင်စီကဗိုလ်တပူးနေမှာလှုပ်ဆောင်မှာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတနှုတ်ထွက်ပြီးတာနဲ့အထက်လွှတ်တော်ဥက္ကဋ္ဌကယာယီသမ္မတဖြစ်နေရပ်ပေါင်း90အများဆုံးဆောင်ရွက်ရမှာဖြစ်ပြီးသူကနောက်ထပ်ရွေးကောက်ပွဲတွေအတွက်အစီအစဉ်တွေလုပ်ပေးရမှာဖြစ်ပါတယ်။